ဒီကနေ့ကြာရောက်တဲ့69နှစ်မြောက်အာဇာနည်နေ့ကိုမြန်မာနိုင်ငံတစ်ဝန်းလုံးမှာချင်းချင်းတဲတဲကျင်းပခဲ့ကြပါတယ်။ဆယ်စုနှစ်နှစ်စုသုံးစုစာလောက်လှည့်လည်ရှုခံခဲ့ရပြီးအဖြစ်သဘောလောက်သာကျင်းပခဲ့တာမို့ဒီကနေ့အသက်20ဝန်းကျင်အရွယ်လူငယ်တွေထဲမှာအာဇာနည်နေ့ဆိုတာဘာနေ့မှန်းမသိသူတွေတောင်ရှိလာပါတယ်။ဒီနှစ်မှာတော့အာဇာနည်နေ့ကျင်းပရာအာဇာနည်ပိတ်မှန်မှာလူတွေတိုးမပေါက်အောင်စီကားနေတာကိုသတင်းတွေ၊ TV ဖန်သားပြင်တွေ၊ online ဆိုင်မျက်နှာတွေမှာမိနစ်နဲ့အမျှမြင်နေရပါတယ်။ဒီနေ့ရွာနေတဲ့မိုးတဲတဲအောက်ကလူတွေရဲ့စိတ်အားထက်သန်မှုကိုပြန်မြင်လာရတာဘလို့ခံစားမှုကိုပေးပါတယ်လေ။ဆာရေးဆရာဒါရိုက်တာကြီးမောင်မိုးသူကတော့အတိတ်ဆိုတာဖျောက်ဖျက်ထားလို့မရဘူးဆိုတဲ့ခံစားမှုကိုပေးပါတယ်လို့ပြောပါတယ
်။ဒီပေါင်းများစွာငါတို့မိပျောက်ထားစေတဲ့အကြောင်းအရာများကိုပြန်လဲသတိရစေတဲ့သဘောဖြစ်တာပါပဲ။ဆိုတော့လူတွေကတိတ်ကိုဘလို့ရဖြောက်ထားဖြောက်ထားတစ်ချိန်ကျရင်ပြန်ပေါ်လာမှာပဲပေါ့
ပြန်လဲသွားတဲ့ခေဦးမှာလူတွေဟာအာဇာနည်နေ့နဲ့ပတ်သက်ပြီးကြိုတင်ရင်ခုန်ခဲ့ရပါတယ်လို့ပြောသူကတော့တေးရေးရွှေကျော်ကျော်ဖြစ်ပါတယ
်ဒီမှာစက်တူရှိပြီးတော့ခုမှလူစင်မိသွားလို့မျိုးခံစားရတယ်ပေါ့နော်ဟိုကိုတကယ်ညွန်းနူးတဲ့ကိုလွမ်းခွင့်ရှိတဲ့သူကိုလွမ်းတယ်ကွန်ပျူတာချင်တဲ့လူကိုကွန်ပျူခွင့်ရတယ်လွမ်းခွင့်တော့မှအရင်တော့ဟိုအနေနဲ့မကင်းစွာရှိခဲ့တဲ့လူမျိုးဖြစ်နေကြတဲ့အခါကျတော့ဒီဘက်အစ်မတော့တရားရခိုင်နှုံးလို့ပြောတာမဟုတ်ပေမဲ့ဟိုတော်တော်လေးပြည်ပြည်ဝဝဖြစ်လာတဲ့အခါကျတော့အားလုံးကဝမ်းမြောက်ဝမ်းသာနဲ့ကဲကိုဒီချိန်ထဲမှာတိုက်လိုက်နေတယ်နဲ့အချို့တဲ့ဒီကျွားနေတဲ့မိုးရီနဲ့တူပေါ့ဗျာနေကြတဲ့ဒီထဲခံစားပြီးတော့ကွန်ပျူညှိကြတာပါ
ပြီးခဲ့တဲ့လပိုင်းကမှဆက်သွယ်ရေးဥပဒေပုံမှန်နဲ့စစ်တပ်ကတရားစွဲဆိုတာခံခဲ့ရတဲ့ကြဗျာဆရာမောင်ဆောင်ခါကတော့အာဇာနည်နေ့ရောက်တိုင်းအာဇာနည်ခေါင်းဆောင်ကြီးတွေကြဆုံးခဲ့တဲ့နေရာဖြစ်ပေမဲ့အမေခံထားရတဲ့ဝန်ကြီးများယုံကိုတွားရောက်ပြီးကြဗျာရွတ်ကာရဝပြုခဲ့ပါတယ်တဲ့
ဒီဝန်ကြီးများယုံအမေခံဖြစ်ထားတယ်ဗောနော်လူတိုင်းသတိမရဘူးအစိုးရကလည်းဒါကိုဖျောက်ထားတယ်အဲ့ဒါကိုပြန်ပြီးတော့ဖော်ထုတ်တဲ့အနေနဲ့ဝန်ကြီးများရှိမှကြဗျာရွတ်တယ်အဲ့တော့ဆိုရင်အထက်ကိုလုံးဝဝင်ခွင့်မရဘူးအမေများရဲ့အတွက်ကျွန်တော်တို့ကြပြာရွတ်တဲ့အဲ့အပြင်ဘက်မှာရင်လူတွေကပို့ကြက်ကြက်ဘောနော်အများကြီးလာတယ်ဟိုကြပြာရွတ်တော်ဝေလာနာထောင်နေအဲ့မှာနေပြီးတော့အင်းမာယုံဘက်ကဟိုမျက်နှာမူပြီးတော့အလေးပြုခဲ့ကြရတယ်ဆိုတော့အခုကျတော့ဒီမိနစ်ကစဖွင့်နေဒီနေ့ဆိုရင်ဒီခါကျပို့ပြီးတော့ဖွင့်နေလေးနဲ့လွတ်လပ်ပို့ဖွင့်လာတယ်ဘောဝင်းမာယုံကအဲ့တော့အခုဒီနေ့ကျတော့ဝင်းမာယုံအပြင်ထဲမှာလူတွေကပြေးပြီးတော့အပြင်ဘက်မှာကျွန်တော်တို့ကြပြာရွတ်တဲ့အာနေအပြင်နဲ့အလေးပြုတာမိနစ်ကတော့တိမများတော့ပြင်းထဲမှာဝင်ပြီးတော့တကယ်စိတ်ကြည်နဲ့အောင်ဘောနော်လေလာခွင့်ရတယ်လူတွေလောက်ကြံခံရတဲ့အခန်းကြီးဟိုတခြားကြည့်ပြင်ရတယ်အဲဆိုတော့လူကြီးမျက်နှာတွေကအဲ့ဒါပဲမနစ်ကနေမပြီးပို့ပြီးတော့စိတ်ကျင်နေအားရနေတဲ့ပုံတော့ကျွန်တော်တွေ့ရတယ်မှာ
တက္ကသိုလ်ကျောင်းသူမတ်ရှားရမုံကတော့ရွှေတဂုံဖျားခြေတော်ရင်ကအာဇာနည်ပိတ်မှန်မှာကျင်းပတဲ့အာဇာနည်နေ့ကိုနှစ်တိုင်းတွားရောက်ဂါရဝပြုသူဖြစ်ပါတယ်သူတွားနေကြအရင်နှစ်တွေနဲ့ဒီနှစ်ဘလို့ကွာပါသလဲ
အာဇာနည်ကုန်းနားမှာကားတွေကလည်းအရင်ပိတ်တယ်လူတွေကအရင်ကြီးများတာကားကတစ်ဖက်ဆိုပိတ်ထားရတယ်ဗောနော်အဲ့ဒီမှာကျွန်တော်ခံစားချက်ကဘလို့ဖြစ်လဲဆိုဟိုမနိုင်ကိုတွားနေကြပဲဒါပေမဲ့ဒီနေ့ကအဲ့ဒီလူအုပ်ကိုမြင်လိုက်တဲ့ခါမှာညလူလူကြလာတော့ဆိုတော့တစ်မျက်မှာတော့ဒီညကမမြင်ဘူးလူပြောင်းလဲဒီနေ့မှာအော်လူလူနဲ့အကုန်လုံးဒီလိုမျိုးလာကြပါလားဆိုပြီးတော့ဝမ်းပါတယ်နေ့ကြီးပေါ့နော်ဒီနေ့ကအရင်တော့လူမရှိဘူးညီမတို့အဲ့ဒီပမာဏ93 94တော့ဆိုတောင်းတောင်းလို့ဘယ်သူမှမတွားကြတော့ဒါပေမဲ့လူကြီးကညီမတို့တော့အထူးဆိုင်တစ်ဖွဲအဲ့လိုမျိုးဝိုင်းကြည့်နေကြအခုကျအဲ့လိုမဟုတ်တော့အဲ့လိုဘေးရရဲ့ကြည့်လို့လာမရှိတော့ပဲနဲ့ဒီလူအကုန်လုံးကနေပြီးတော့ဒါကိုစိတ်ဝင်စားနေအကုန်လုံးကိုယ်တိုင်တွားကြရပေါ့နော်ဟိုအာလန်နေ့ဒီနေ့မှာပေါ့နော်အော်ဆွဲတာလုံးဝကားရည်ဆိုလည်းမရမနာမပြားရည်ဆိုရဲအဲ့ဒီမှာညီမတို့ရာအလေးပြုဖို့တတိချတဲ့အချိန်မှာစသိန်းထားမိရယ်ဘောနော်ဟိုဝင်းနေဖို့ကောင်းတဲ့အဲ့ဒီအတန်းအစိတ်ထဲမှာဘောနော်ညီမတို့ဆိုအဲ့ဒီကမတိငွေငယ်ဘောဆိုလူကြီးတွေပြောရလဲကြောက်ဘူးအော်ဆွဲရယ်အော်ဆွဲတာမတိခဲ့ဘူးပြီးတာတော့မှဒါပြန်ပြီးညီမတို့တွေကကိုယ်တိုင်ပြန်လောက်တော့အဲ့လိုမျိုးတိတာပထမဆိုလုံးဝမတိခဲ့ဘောနော်အဲ့လိုမျိုးညီမတို့လိုမျိုးဖြစ်မှကြောက်တယ်ဒီလိုမျိုးနှစ်တိုင်းနှစ်ဆယ်နှစ်တိုင်းဘယ်အစိုးရကတည်းကဘယ်သူ့ဟာပဲကြောင်းကြောင်းဒီလိုမျိုးလေးလှုပ်ွားစေချင်တယ်ပေါ့နော်အဲအမှပဲဒီလိုမျိုးနေ့တွေအမှတ်ရရင်လည်းဆိုပြီးတော့အကောလုံးနောက်မျိုးဆက်တွေကအကောလုံးသိရှိအောင်လို့ပေါ့နော
်ဒီလိုလူတွေကလွတ်လွတ်လပ်လပ်အကြောက်အယွံကင်းကင်းနဲ့အာဇာနည်ကြီးတွေကိုဂါရဝပြုခွင့်ရလာတဲ့အချိန်မှာပဲဆယ်စုနှစ်3-4စုအတွင်းဘယ်သူမှမမြင်ခဲ့ဘူးတဲ့မြင်ကွင်းမျိုးတွေဒီနှစ်အာဇာနည်နေ့မှာမြင်လာရပါတယ်အဲ့ဒါကတော့အာဇာနည်ဗိမာန်ကအာဇာနည်နေ့အခမ်းအနားနဲ့ဒေါ်အောင်ဆန်းစုကြည်နေရင်ကအာဇာနည်နေ့အထိမ်းအမှတ်ဆွံ့ကြွေးဝဲတွေကိုကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တက်ရောက်ဂါရဝပြုတာမျိုးတွေဖြစ်ပါတယ်ဒါဟာဘလို့အဓိပ္ပာယ်ဆောင်ပါသလဲ။စာရေးဆရာဒါရိုက်တာမောင်မိုးသူကတော့မျောလင့်ချက်တစ်ပိုင်းတစားလို့အဓိပ္ပာယ်ဖွင့်ပါတယ
်။လူကတဲ့3-5ရက်ကလေးကဒေါ်စုနဲ့ကာကျုံနဲ့စတွေ့တဲ့ရုပ်ကိုစတွေ့ရတယ်လေ။နောက်တစ်ခါကျတော့အာသနီနီကိစ္စတွေမှာရှောက်ပါလာတာလေးတွေ့ရတယ်။တွေ့ရတဲ့အခါကျတော့မျောလင့်ချက်လေးတစ်ခုတော့ရှိတာပေါ့လေ။ဘာလို့ဆိုလို့ရှိရင်နာကမှာတတ်ဒီစ ြော်ပြောင်းပြီးတော့ထိုက်တန်တဲ့လိုက်ပြောင်းမှုများလုပ်လို့မလားဆိုတော့မျိုးလင်းချက်ပြေလို့ရလာတာပေါ့တက်တက်လုံးဒီကာရုပ်တို့ဘာလို့ဆိုတာဒီဘုံရုပ်အောင်စံကိစ္စတွေမှာသူတို့ကိုယ်တိုင်မေးပြောက်ဖို့ကြိုးစားထားတာဖြောက်ဖြစ်ဖို့ကြိုးစားထားတဲ့ကိစ္စကိုဒီလက်ထက်ကြမှာလာပြီးတော့မျက်နှာတွေပြပြီးပြလူတွေကြားထဲထွက်လာတာတို့တော့စုအိမ်သွားတာတို့အာဇာနီကုန်းမှာတောင်းဟောဟာလောက်တာတို့ဘာလို့ထူးခြားမှုပေါ့ဒီဒါပြောင်းလဲတဲ့သဘောလေးတော့ပြတာပေါ့ဘလောက်ကြီးပြေဝါပြောင်းလဲမလဲဆိုတော့ပြောရဘူးပေါ့
ဒီမြင်ကွင်းမျိုးဟာနိုင်ငံတကာနိုင်ငံရဲ့ရှိသင့်ရှိထိုက်တဲ့မြင်ကွင်းမျိုးပါလို့ပြောသူကတော့တေးရေးရွှေကြော်ကြော်ဖြစ်ပါတယ
်နိုင်ငံတကာနိုင်ငံရဲ့ရှိသင့်ရှိထိုက်တဲ့လက္ခဏာနဲ့အညီစတင်ပြီးဖြစ်ပေါ်လာတယ်လို့ကျွန်တော်ခံစားပါတယ်ဒီလိုဖြစ်နေတာကတော့အားလုံးသိပါတယ်ကြားပြီပေါ့နော်ဒါနိုင်ငံတကာနိုင်ငံရဲ့ရည်ကြီးမှုကဒီလိုပဲအားကောင်းနေရမှာပါတကယ်တမ်းကြားလीအခုတော့စတင်ဖြစ်လာပြီလို့ခံစားရတဲ့အတွက်ဝမ်းသာတယ်ပေါ့နော်ဒါ
ကိုချစ်ခင်လေးစားရတဲ့ခေါင်းဆောင်ကြီးတွေကိုအရင်နှစ်တွေတုန်းကလိုပုံရှုွယ်ရှုကြောက်ကြောက်လန့်လန့်အနေထားမဟုတ်တော့ပဲပွန့်ပွန့်လင်းလင်းကာရဝပြုတ်ခွင့်ရလာတာဟာတကယ်ပဲတိုးတက်တဲ့လက္ခဏာဖြစ်ပါတယ်တိုးတက်မှုထဲမှာမှမျောလင့်ချက်တွေကိုပါမြင်လာရတာကတော့မင်္ဂလာတပါလို့သတ်မှတ်ရမယ်ထင်ပါတယ်မြန်မာနိုင်ငံဟာတစ်နှစ်တက်တစ်နှစ်ပိုပြီးမင်္ဂလာရှိတဲ့တိုင်းပြည်ဖြစ်လာစေရေးကတော့တိုင်းသူပြည်သားအားလုံးရဲ့ရင်ထဲကစွတ်တောင်းဖြစ်မှာမလွဲမသွေပါပဲရှင်